Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာသောရရှင်နေဒီနေ့တာအမောပန်းပြေကြပါရဲ့လားခင်ဗျာ VOA American တိုင်းရဲ့2015ခုနှစ်ဒီဇင်ဘာလ5ရက်စနေနေ့ညနေခင်းအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းနံပါတာ1925ရို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
ကျမကတော့စုမြတ်မော်ပါရှင်အီရတ်ပိုင်နက်ထဲကိုတူရကီတပ်တွေဝင်ရောက်နေတာဟာအချုပ်အခြာကိုကျူးကျော်လိုက်တာဖြစ်တယ်လို့အီရတ်ကပြောလိုက်ပါတယ်မြန်မာပြည်သူတွေအနေနဲ့အာဏာလွှဲပြောင်းရေးကိစ္စတွေကိုမစိုးရိမ်ဖို့သမ္မတဦးသိန်းစိန်ကထပ်မံအာမခံခဲ့ပြီးတော့အဆင်ပြေပြေလွှဲပြောင်းနိုင်ရေးအတွက်အစိုးရဌာနတွေကိုညွှန်ကြားချက်တွေပေးထားတယ်လို့ပြည်သူတွေအတွက်ကိုတဝင်းလှော်ပါလိုက်ပါတယ်ဒီလိုသတင်းတွေကိုကိုအောင်အောင်နဲ့အကြေညာပေးပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာအနိုင်ရ NLD ပါတီအနေနဲ့အာဂါရမထားပဲအမျိုးသားပြန်လည်တင့်မြတ်ရေးကိုလှုပ်ဆောင်သွားမယ်လို့ဒေါန်ဆန်းစုကြည်ကဒီကနေ့မှကတိပေးပြောကြားတယ်လို့ဆိုပါတယ
်အမျိုးသားညီညာရေးကိုအောင်ဆောင်လုပ်မယ်တဲ့တင့်ဆိုတာတဲ့သင်္ကားစာယူဖို့တဲ့အနာဂတ်ကိုတည်ဆောက်တဲ့အခါမှာသင်္ကားစာယူဖို့တဲ့
အပြည့်စုံကိုသတင်းနေအပြီးမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒီအကြောင်းနဲ့အတူစေအစိုးရခေါင်းဆောင်ဟောင်းဗိုလ်ချုပ်မှုရေးတန်းရှင်နဲ့ဒေါန်ဆန်းစုကြည်တို့တွေ့ဆုံခဲ့ကြတယ်ဆိုပြီးထွက်ပေါ်နေတဲ့သတင်းတွေနဲ့ပတ်သက်လို့တင်ပြချက်တွေကိုလည်းဇက်တိုက်နားဆင်ရပါမယ်ဒါရီမတိုင်ခင်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုအောင်တို့ကအစီရင်ခံပါမယ်ခင်ဗျာ
အီရတ်နိုင်ငံထဲမှာတူရကီတပ်တွေဝင်ရောက်တပ်ဖြတ်တာဟာအချုပ်အခြာအာဏာကိုပြင်းပြင်းထန်ထန်ချိုးပေါက်လိုက်တာပဲလို့အီရတ်နိုင်ငံကပြောပြီးတော့မော်ဆူးမြို့နားရောက်နေတဲ့တူရကီတပ်တွေကိုအ мян ဆုံးရုပ်သိမ်းပေးဖို့ဒီကနေ့စနေနေ့မှာတောင်းဆိုလိုက်ပါတယ်။အီရတ်အစိုးရရဲ့ခွင့်ပြုချက်မရဘဲတူရကီတပ်ရင်းတစ်ခုနဲ့အတူတင်ကားတွေလက်နက်ကြီးတွေနဲ့အီရတ်ပိုင်နက်ထဲကိုဝင်ရောက်လာခဲ့တယ်လို့အီရတ်ဝင်ကြီးချုပ်ရုံးရဲ့ထုတ်ပြန်ချက်မှာအတည်ပြုဖော်ပြပါတယ်။ပုံမှန်စစ်ရေးလေ့ကျင့်မှုတွေလုပ်ဖို့အတွက်သူတို့ရဲ့တပ်တွေဟာမော်ဆူးဘာရှီကာဒေသမှာရောက်နေတယ်လို့တူရကီတာဝန်ရှိသူတွေကပြောကြားထားပါတယ်။ IS စစ်သွေးကြွတွေထိန်းချုပ်ထားတဲ့မော်ဆူးမြို့ကနေ30ကီလိုမီတာလောက်အကွာအီရတ်နိုင်ငံတဲကိုတူရကီတပ်တွေဝင်ရောက်ခဲ့တာပါ။ IS စစ်သွေးကြွတွေကိုတိုက်ခိုက်ဖို့အဲ့ဒီနေရာမှာစစ်ရေးလေ့ကျင့်နေတဲ့အထူးတပ်ဖွဲ့တွေနေရာမှာပုံမှန်အတိုင်းတပ်သစ်နဲ့တာဝန်လွှဲဖို့ပြောင်းလဲတပ်ဖြတ်နာဖြစ်တယ်လို့တူရကီသတင်းမီဒီယာတွေကဖော်ပြပါတယ်။တူရကီတပ်ရင်းတစ်ခုဟာအီရတ်နိုင်ငံတွေကနေဆက်မှာနေရာယူတပ်ဆွဲထားတယ်လို့အမေရိကန်တာဝန်ရှိသူတွေကလည်းတောက်ကြနေနှောင်းပိုင်းကအတည်ပြုပါတယ်။တူရကီတပ်တွေကစစ်ရေးလေ့ကျင့်နေတာလို့ပြောသလိုပဲစစ်ရေးလေ့ကျင့်နေပုံရပါတယ်လို့အမည်မဖော်လိုတဲ့တာဝန်ရှိသူတယောက်က VOA ကိုပြောကြားခဲ့ပါတယ်။အခုလိုမျိုးတပ်ဖြတ်တဲ့ကိစ္စက IS စစ်သွေးကြွတွေကိုတိုက်ခိုက်ရေးပူးပေါင်းတပ်တွေရဲ့အထောက်အမှုနဲ့မသက်ဆိုင်ပဲတူရကီနဲ့အီရတ်နှစ်နိုင်ငံကြားသဘောတူညီမှုနဲ့ပဲဆိုင်တယ်လို့အမေရိကန်ကပြောပါတယ်။တူရကီကတော့အခုလိုသူ့ရဲ့တပ်တွေအီရတ်နိုင်ငံထဲမှာဖြန့်ချဖို့အတွက်အမေရိကန်နဲ့တခြားပူးပေါင်းတပ်ဖွဲ့ဝင်နိုင်ငံတွေကိုအသိပေးခဲ့တယ်လို့တူရကီတာဝန်ရှိသူတွေကပြောနေပါတယ်
။ခြေခွဲတုံလို့ဖွဲ့ကောင်းတဲ့ဖြစ်ရပ်တွေကိုရင်ဆိုင်ခဲ့ရတဲ့ဆန်ဘာနာဒီနိုမျိုးကသူတွေနဲ့အတူကျွန်တော်တို့ရှိနေပါတယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကဒီကနေ့မှပြောဆိုလိုက်ပါတယ်။ကယ်လီဖိုးနီးယားပြည်နယ်ကလူမှုဖူလုံရေးရုံတရုံကိုဇနီးမောင်နှံနှစ်ဦးကဗုဒ္ဓဟူးနေ့ရုံးကတနက်နေ့ဝင်ရောက်ပစ်ခတ်တိုက်ခိုက်ခဲ့တာပါအခုအခါမှာဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့အကြမ်းဖက်ဝါရဆွဲတိုက်ခိုက်မှုတစ်ရက်အဖြစ်အမေရိကန်စုံစမ်းစစ်ဆေးဘီရို FBI တာဝန်ရှိသူတွေကတရားဝင်သတ်မှတ်စုံစမ်းနေပါတယ်အမေရိကန်နိုင်ငံသားတွေရဲ့လုံခြုံရေးနဲ့ဘေးအန္တရာယ်ကင်းရှင်းရေးဟာကျွန်တော်ရဲ့အမြင့်မားဆုံးဥဒေချက်ဖြစ်ပြီးဒီလိုလှုပ်လိုက်ခြင်းအပြင်အမေရိကန်တွေအလုံးစီလုံးသွားစီပါလိမ့်မယ်ဒါကြောင့်ကျွန်တော်တို့နိုင်ငံကိုကာဝေဖို့ကျွန်တော်တို့လုံနိုင်သလောက်အစွမ်းကုန်အားလုံးကိုလုပ်နေတာပါလို့သမ္မတဥပမာကသူ့ရဲ့အပတ်စဉ်မိန့်ခွန်းထဲမှာထည့်သွင်းပြောကြားသွားပါတယ်ကျွန်တော်တို့ဟာအမေရိကန်တွေဖြစ်တဲ့လွတ်လပ်ပြီးတော့ပွင့်လင်းတဲ့လူအဖွဲ့အစည်းစတဲ့ဒီစံတန်ဘိုးတွေကိုထိမ့်သိမ်းသွားမယ်ကျွန်တော်တို့မှာခွန်အားတွေလည်းရှိပြီးတော့တွန်းလှန်နိုင်စွမ်းလည်းရှိသလိုအကြမ်းဖက်အနိုင်ကျင့်မှုတွေကိုလက်ခံသွားမှာမဟုတ်ဘူးလို့သမ္မတဥပမာကပြောပါတယ် Los Angeles က FBI လက်ထောက်အကြီးအကဲ David Baudix ကတော့လူအမျိုးများတည်စီအောင်တေချာချိုးတင်စီစဉ်မှုအချက်လက်တွေအပါအဝင်တခြားသက်သေအထောက်အထားတွေကနေအကြမ်းဖက်လုပ်ရက်တစ်ခုဖြစ်နိုင်တဲ့အလားအလာတွေတွေ့ရတယ်လို့တောက်ကြာနေကပြောဆိုသွားတယ်။တိကျအထောက်အထားတွေနဲ့ပတ်သက်လို့တော့မပြောပေမဲ့ကွဲနေတဲ့လက်ကင်ဖုံးတွေကိုပြစ်ခတ်မှုဖြစ်ပွားခဲ့တဲ့နေရာအနီးအမိုက်ဘုံးတစ်ခုထဲမှာတွေ့ရှိခဲ့တယ်လို့သူကဆိုပါတယ်။ဒါအပြင်တန်တရားရှိသူတွေနဲ့တခြားလူတွေကြားဖုံးဆက်သွယ်တွေကနေတံပိုးရှိတဲ့အချက်လက်တွေရကောင်းရလာနိုင်တယ်လို့လည်းသူကပြောပါတယ်ခင်ဗျာ။
လေရင်ခရီးသည်တွေနဲ့ပတ်သက်တဲ့အချက်အလက်တွေကို EU ဥရောပသမဂ္ဂနိုင်ငံတွေကြားမှာမျှဝေကြဖို့အတွက် EU ပြည်ထောင်ရေးဝန်ကြီးတွေကြားသဘောတူခဲ့ပါတယ်။နှစ်နဲ့ချီကြာအောင်ဆွေးနွေးလာခဲ့တဲ့ဒီကိစ္စကို EU ကောင်စီမှဒီဇင်ဘာလ4ရက်တောက်ကြနေ့ကအတည်ပြုခဲ့တာဖြစ်ပါတယ်။အကြမ်းဖက်မှုတံပြန်ရေးမှပို့ပြီးတော့ထိရောက်စေဖို့ EU အဖွဲ့ဝင်20နိုင်ငံကြားပြန်တန်းသွားလာနေတဲ့လေရင်ခရီး ဇင်တွေ EU နိုင်ငံတွေစီကိုပြန်တန်းလာတဲ့လေယာဉ်ခရီးတွေနဲ့ EU နိုင်ငံတွေကနေထွက်ခွာသွားတဲ့လေယာဉ်ခရီးစဉ်တွေအားလုံးကခီးတွေနဲ့တက်ဆိုင်တဲ့အချက်အလက်တွေကိုမျှဝေကြရမှာဖြစ်ပါတယ်။သဘောတူခဲ့တဲ့ PNR စနစ်အရခီးတွေရဲ့နာမည်စိတ်ဆက်သွယ်နိုင်မဲ့လိပ်စာနဲ့ဘဏ်ကတ်အကျွေးဝယ် credit card ပြနံပါတ်စတဲ့အသေးစိတ်အချက်အလက်တွေကိုတက်ဆိုင်ရာလုံခြုံရေးအဖွဲ့တွေကစစ်ဆေးနိုင်မှာဖြစ်ပါတယ်။ညွှန်ကြားချက်အသေးအရ EU နိုင်ငံတွေကိုအဝင်ထွက်လုပ်နေတဲ့လေယာဉ်ကုမ္ပဏီတွေအနေနဲ့လည်းခရီးသည်တွေပတ်သက်တဲ့အချက်အလက်တွေကို EU တာဝန်ရှိသူတွေကိုမပြတ်မကွက်ပေးရမှာဖြစ်တယ်လို့ EU ရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ဒီလိုမျှဝေတဲ့ခရီးသည်အချက်အလက်တွေမပေါက်ကြားစေဖို့ကြကြမမတ်ကာကွယ်သွားမှာဖြစ်တယ်လို့လည်း EU ကပြောပါတယ်။ပြင်သစ်နိုင်ငံမှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်အခုလိုမျိုးလေယာဉ်ခီးတဲ့အချက်အလက်တွေမျှဝေနိုင်ရေးအတွက်ကိုပြင်သစ်နဲ့တခြား EU နိုင်ငံတွေကအရှိန်မြှင့်စ조사ခဲ့ကြတာဖြစ်ပါတယ်ရှင်
။ Syria က IS စစ်သည်ကြွားတွေကိုတိုက်ခိုက်ဖို့အတွက်စစ်ရေးထောက်ပံ့ရေးအကူအညီကို Germany ကပို့ဆောင်နေပါတယ်။လွန်ခဲ့တဲ့လကပါရီမြို့တော်မှာတိုက်ခိုက်ခံရမှုပြီးပြင်သစ်ဘက်ကမြစ်တာရက်ခံမှုကြောင့် Germany ဘက်က IS တွေကိုပူးပေါင်းတိုက်ခိုက်ဖို့အတွက်အခုလိုမျိုးဆောင်ရွက်လာတာပါ။နိုင်ငံရေးအရာအဖြေတစ်ခုထွက်ဖို့ဆောင်ရွက်နိုင်ရင်နောက်ဒီပြီးတော့နောက်ထပ်ခြေလန်းတွေထက်လှမ်းပြီးတော့လုတ်တဲ့အခါမှာစီရေးတိုက်ခိုက်မှုတွေကိုစနစ်တကျနဲ့စီမံခန့်ခွဲနိုင်လိမ့်မယ်ဆိုပြီးဂျာမနီနိုင်ငံသားရေးဝန်ကြီး Frank Walter Steinmeier ကပြောပါရယ် IS တွေကိုတိုက်နေတဲ့နိုင်ငံကညွန်ပေါင်းအဖွဲ့မှပါဝင်ဖို့တောက်ကြနေကဂျာမနီလွှတ်တော်မှမဲခွဲဆုံးဖြတ်ခဲ့ရမှာဥပဒေပြုအမတ်တွေက445မဲ146မဲနဲ့အတည်ပြုပြီးတော်နေရိုဂျက်တိုက်လိုက်ရင်တွေလောင်စာစီဖြစ်တင်းရေးလေရင်တွေအပြင်တပ်သား1200လောက်ကိုစေလွတ်ဖို့ဆုံးဖြတ်ခဲ့ပါရယ်ဒါပေမဲ့အမေရိကန်ဗြိတိန်ပြင်သစ်ရုရှားတို့ရဲ့ IS တွေအပေါ်လေကြောင်းတိုက်ခိုက်မှုဆင်နွှဲနေတာမှာတော့ဂျာမနီကပါဝင်မှာမဟုတ်ပါဘူးခင်ဗျာ
VOA မြန်မာအသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။စနေနေ့ညနေပိုင်းအတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။မြန်မာနိုင်ငံမှာရွေးကောက်ပွဲရလဒ်အတိုင်းအစိုးရတဲ့အပြောင်းအလဲကိုအဆင်ပြေပြေလုပ်နိုင်ရေးအတွက်အစိုးရရုံးတွေဝန်ထမ်းတွေကိုလိုအပ်တဲ့ညွှန်ကြားချက်တွေပေးထားတယ်လို့သမ္မတဦးသိန်းစင်ကပြောကြားလိုက်ပါတယ်။သမ္မတကနိုင်ငံတော်ကိုလှဆင်ပုံမှန်မိန့်ခွန်းပြောနေကြဖြစ်ပေမဲ့အခုဒီဇင်ဘာလအတွက်ပြည်သူတွေအတွက်တဝင်လွာဆိုပြီးတော့ပေးပို့လိုက်တဲ့အထက်မှာအစိုးရသက်လက်ကိုချောချောမွေ့မွေ့အာဏာလွှဲပြောင်းနိုင်ရေးအတွက်ရွေးကောက်ပွဲအနိုင်ရ NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့လည်းတိုင်ပင်ဆွေးနွေးခဲ့တယ်လို့ပြောထားပါဗျ။အစိုးရသက်ဖွဲ့စည်းနိုင်ရေးတာဝန်လွှဲပြောင်းနိုင်ရေးကိုပြည်သူတွေစိုးရိမ်နေကြမယ်ဆိုတာသိပါတယ်လို့အတိအမှတ်ပြောထားတယ်လို့အဲ့ဒီစိုးရိမ်စရာတွေမဖြစ်ရလေအောင်သူ့အနေနဲ့စူးစမ်းဆောင်ရွက်နေပါတယ်လို့သမရကထပ်ပြီးတော့အာမခံပါတယ်အစိုးရအပြောင်းလဲဖြစ်စဉ်တွေကိုဥပဒေတွေလှုပ်ထုံးလုံနည်းတွေနဲ့အညီလှုပ်ဆောင်သွားမယ်လို့ပြောပါတယ်အခုလိုအချိန်မျိုးမှာဒီနိုင်ငံတည်ငြိမ်ရေးဟာအင်မတန်အရေးကြီးတဲ့အတွက်နိုင်ငံရေးအင်အားစုတွေအားလုံးပါဝင်ကြဖို့ကိုလည်းတိုက်တွန်းထားပါတယ်မြန်မာနိုင်ငံမှာအခုလိုမျိုးရွေးကောက်ပွဲတွေအအောင်မြင်မြင်ကျင်းပနိုင်တာအပါအဝင်အပြောင်းလဲတွေလှုပ်လာနိုင်တာဟာပြည်သူတရလုံးရဲ့ပါဝင်မှုကြောင့်ဖြစ်တယ်လို့လည်းဆိုထားပါတယ်အခုလာတဲ့မှာဒီဖားကန်ဒေတာမှာမြေပြိုကျလို့တည်ဆုံသွားသူမိသားစုတွေကိုဝန်ထဲချောင်းလဲတဝင်းလွှာထဲမှာပြောထားတယ်လို့ဒီလိုမျိုးအန်ဒီအမ်များတဲ့လုပ်ငန်းဝင်ဆိုင်ရာမူဝါဒတွေပြန်လဲသုံးသပ်ဖို့လိုပြီလို့လည်းထည့်သွင်းပြောထားပါတယ်။ဘာရီမျိုးမှာလူပေါင်း100ကျော်တည်ဆုံခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်မှုနဲ့ပတ်သက်လို့လည်းလူသားတို့ရဲ့လွတ်လပ်မှုယုံကြည်မှုနဲ့အေးချမ်းစွာဘဝရှင်သန်မှုတို့ကိုချိန်ချောက်နေတဲ့ဘလို့အကြမ်းဖက်မှုမျိုးကိုမဆိုမြန်မာနိုင်ငံကကမ္ဘာမိသားစုဝင်နိုင်ငံတွေနဲ့အတူလက်တွဲတွန်းလှန်သွားမယ်လို့သမရဦးသိန်းစင်ရဲ့မြန်မာပြည်သူတွေအတွက်ပေးပို့တဲ့တဝင်းလှော်ရဲမှဖော်ပြထားပါတယ်ရှင်
။အမျိုးသားညီညွတ်ရေးကိုအောင်မြင်အောင်လှုပ်ဆောင်မှဖြစ်တယ်လို့အနာဂတ်ကိုတည်ဆောက်တဲ့အခါမှာအာဃာရထားဖို့မဟုတ်ပဲအတိတ်ကိုသင်ခန်းစာယူပြီးအများပြည်သူအတွက်ဆောင်ရွက်ကြဖို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်ကအနိုင်ရဒီ NLD လွှတ်တော်မတ်တွေကိုပြောဆိုလိုက်ပါတယ်။နေပြည်တော်ပြင်မနာမြို့မေခမ်းမမှာမန္တလေးတိုင်းစကိုင်းတိုင်းမကွေးတိုင်းကချင်ပြည်နယ်နဲ့ကယားပြည်နယ်စတဲ့အထက်မြန်မာပြည်တဝန်းကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အမတ်တွေနဲ့အဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်တို့တွေ့ဆုံစဉ်မှာအခုလိုပြောကြားလိုက်တာပါအဖွဲ့ချုပ်နာယကဦးတင်ဦးကလည်းအခုလိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အပြတ်သက်နိုင်ရခဲ့တာဟာအဖွဲ့ချုပ်စတင်တည်ထောင်ချိန်ကစလို့မြန်မာနိုင်ငံတွင်စစ်မှန်တဲ့ဒီမိုကရေစီထွန်းကားအောင်ခိုင်မာတဲ့မူပေါင်းတွေချမှတ်ခဲ့ကြတဲ့ပါတီခေါင်းဆောင်တွေရဲ့စွမ်းဆောင်မှုကိုပြည်သူကအသိအမှတ်ပြုလာဖြစ်လို့မြန်မာပြည်သူတွေရဲ့မွေးရပါဒီမိုကရေစီအခွင့်အရေးကိုပြည်သူလက်ဝဲပြန်ရအောင်စွမ်းဆောင်ပေးကြဖို့ကိုလည်းအနိုင်ရပါတီလွှတ်တော်ကိုယ်စားလှယ်တွေကတိုက်တွန်းပြောဆိုပါရစေ။ဒ ဒီဓာပြင်လွှတ်တော်တွေမှာနိုင်ငံတာဝန်ထမ်းဆောင်ရမယ့်လွှတ်တော်ကိုယ်စားလှယ်တွေအနေနဲ့အဖွဲ့ချုပ်ရဲ့တမိုင်းစီမင်းစည်းကမ်းမူဝါဒတွေနိုင်ငံကထုတ်ပြန်တဲ့ဥပဒေမူဝါဒတွေကိုကျင့်ညက်အောင်လေ့လာထားဖို့လည်း NLD နာယကဦးတင်ဦးကလွှတ်တော်အမတ်တွေကိုလေးလေးနက်နက်ပြောဆိုခဲ့ပါတယ်ခင်ဗျာ
။တောင်ကိုရီးယားနိုင်ငံဆိုးမျိုးတော်ကအစိုးရစန့်ကျင်ရေးချီတက်ဆန္ဒပြပွဲမှာမျက်နှာတွေကိုဖုံးအုပ်ကာကွယ်ထားသူအများအပြားပါဝင်တဲ့ဆန္ဒပြသူထောင်ပေါင်းများစွာချီတက်ပါဝင်ခဲ့ကြပါတယ်။သမရပါကန်ဟေးအစိုးရရဲ့အလုသမားရေးရအပါအဝဲမူဝါဒသစ်တွေဟာဒီမိုကရေစီစနစ်ကိုအာရော့စေတယ်လို့ဆိုပြီးတော့ဆန္ဒပြကြတာဖြစ်ပါတယ်။အလုသမားတွေကိုလွယ်လွယ်ကူကူအလုဖြုတ်နိုင်တယ်လို့အသက်ကြီးတဲ့အလုသမားတွေကိုလာစာလျှော့ချနိုင်တဲ့အလုသမားဥပဒေပြင်ဆင်မဲ့အစီအစဉ်တွေ၊တမိုင်းစာအုပ်အသစ်တွေပြဋ္ဌာန်းမဲ့အစီအစဉ်တွေကြောင့်အစိုးရအပေါ်ဆန့်ကျင်မှုတွေပိုပြီးတော့တိုးလာနေတာဖြစ်ပါတယ်ရှင
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုအောင်တို့ကပြောပြခဲ့ကြတာပါ VOA ကအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet ဆန္ဒမျက်နှာဖြစ်တဲ့ bambis.voanews.com မှာကျွန်တော်တို့တင်ဆက်နေတဲ့တပြိုင်တည်းထဲမှာပဲတိုက်ရိုက်နားဆင်နေပါတယ်အခုတော့ဆက်သွယ်မေးမြန်းချက်သတင်းပေးပို့ချက်တွေကိုကြားရပါမယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အမျိုးသားရင်ကြားစစ်ရေးကိုအောင်မြင်အောင်လှုပ်ဆောင်မှာဖြစ်တယ်လို့အနာဂတ်ကိုတည်ဆောက်တဲ့အခါအာဃာတထားဖို့မဟုတ်ပဲအတိတ်ကိုသင်္ကန်းစာယူပြီးအများပြည်သူအတွက်ဆောင်ရွက်ကြဖို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်ကအနိုင်ရ NLD အမတ်တွေကိုပြောဆိုလိုက်ပါတယ်2015ရွေးကောက်ပွဲအနိုင်ရအထက်မြန်မာပြည်ကလွှတ်တော်အမတ်တွေကိုအဖွဲ့ချုပ်ဥက္ကဋ္ဌနဲ့နာယကဦးဆောင်တဲ့ NLD ထိပ်ပိုင်းခေါင်းဆောင်တွေပြင်မနာမျိုးမှာတွေ့ဆုံချင်းပြောဆိုလိုက်တာဖြစ်ပါတယ်အသေးစိတ်ကိုမတ်ဆုမွန်ကတင်ပြထားပါတယ်
ဟုတ်ကဲ့ပါဒီကနေ့စနေနေ့ဒီဇင်ဘာလ5ရက်နေ့မှာနေပြည်တော်ပြည်မနာမှာမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်အဖွဲ့ချုပ်နာယကဦးတည်ဦးတို့ဟာအထက်ဗမာပြည်တပ်ခွဲက2015ရွေးကောက်ပွဲအနိုင်ရ NLD လွှတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်ကအဖွဲ့ချုပ်အနေနဲ့အမျိုးသားရင်ကြားစစ်ရေးကိုအောင်မြင်အောင်လှုပ်ဆောင်မှာဖြစ်ကြောင်းရွေးကောက်ပွဲအနိုင်ရလွှတ်တော်ကိုယ်စားလှယ်တွေကိုအဓိကထားတိုက်တွန်းပြောဆိုခဲ့တယ်လို့တွေ့ဆုံပွဲမှာကိုယ်တိုင်ဦးဆောင်ပါဝင်ခဲ့သူတဦးဖြစ်တဲ့အဖွဲ့ချုပ်ဗဟိုအလုံးမှုဆောင်အဖွဲ့ဝင်ဦးဝင်းမြင့်က VOA မြန်မာပိုင်းကိုပြောပါရယ
်အမျိုးသားရင်ကြားစီကိုအောင်ဆောင်လုပ်မယ်တိတ်ဆိုတာတဲ့သင်္ကန်းစာယူဖို့တဲ့အနာဂတ်ကိုတည်ဆောက်တဲ့အခါမှာသင်္ကန်းစာယူဖို့တဲ့အာဃာတထားဖို့မဟုတ်ဘူးတဲ့နောက်ကြောင်းပြန်ပြီးအပြစ်ယူဖို့လည်းမဟုတ်ဘူးတဲ့အများပြည်သူစေတနာမြတ်တာဂိူးနာထားရမယ်တဲ့ကိုယ်စားလှယ်တွေကိုတဲ့မဲဆန္ဒရှင်မိဘပြည်သူတွေကမဲပေးထားတာကနိုင်ငံတော်နဲ့နိုင်ငံသူနိုင်ငံသားတွေရဲ့အချိုးစည်းပွားအတွက်မဲပေးထားတာတဲ့အဲဒါကြောင့်မို့ဒီနိုင်ငံတော်နဲ့နိုင်ငံသူနိုင်ငံသားတွေပေါ်မှာသိစာထားရမယ်တဲ့နိုင်ငံအချိုးအတွက်လုပ်ဖို့ကအဓိကဖြစ်တယ်တဲ့ဒါကိုလည်းပြောပါတယ်ဒါအဓိကချက်ကလေးတွေပေါ့နော်နောက်တစ်ခုကတော့ပါတယ်ဆိုတော့ပြည်တော်စုကြီးတည်တဲ့ခံမြေကြီးတွေတဲ့စစ်မှန်တဲ့ပြည်လုံးစိတ်သက်တွေထားကြရမယ်တဲ့ဒါဒီနေ့ကပြောတဲ့ဟာပေါ့နော်တကယ်ပြည်နယ်တိုင်းတွေကအထက်ပေါ်မှာပြည်လာတဲ့ဒီနယ်တိုင်းတွေကိုယ်စားလှယ်ပြောတဲ့ဟာပေါ့အဲ့တော့ကစစ်မှန်တဲ့ဒီမိုစီဖယ်တဲ့ပြည်တော်စုခံငယ်နေနေဖြစ်ပေါ်ဖို့ကိုတဲ့အုံမြင့်ချခဲ့ဖို့တောင်းဝန်ရှိတယ်တဲ့အဲ့တော့ကငင်းငန်းရေးရဖို့တဲ့အပြန်လည်နားလည်မှုတွေရှိရမယ်အပြန်အလှန်လေးစားမှုတွေရှိရမယ်တဲ့အပြန်အလှန်ယုံကြည်မှုတွေလည်းရှိရမယ်တဲ့ဒီကြေးငင်းငယ်ရမှာလဲစစ်မှန်တဲ့ဒီမိုစီနိုင်ငံကိုအပြည့်ဝရမှာတဲ့အဲ့ဒါပြောပါတယ်ဒီနေ့ကမနေ့ပိုင်းကမန္တလေးနဲ့စကိုင်းတွေ့တယ်ညနေကျတော့မကွေးရဲ့ကချင်ရဲ့ကယားရဲ့ချင်းရဲ့ရှမ်းရဲ့အဲ့ဒီကကိုယ်စားလှယ်တွေတွေ့တယ်ပြည်သူတွေရဲ့မဲပေးပြီးရွေးချယ်တင်ရောက်တဲ့ကိုယ်စားလှယ်တွေနဲ့ပတ်သက်လို့ဒါအားလုံးပြည်နယ်တိုင်းစုံသွားပြီလေနောက်ဆီနေရတော့လောလောဆယ်ဘာမှကျွန်တော်မသိသေးဘူ
းအဖွဲ့ချုပ်နာယကဦးတည်ဦးကလည်းအခုလိုမျိုးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရခဲ့တာကတော့အဖွဲ့ချုပ်စပြီးတည်ထောင်ခြင်းကနေစလို့မြန်မာနိုင်ငံတွင်းမှာစစ်မှန်တဲ့ဒီမိုကရေစီထွန်းကအောင်ခိုင်မာတဲ့မူပေါင်းတွေချမှတ်ခဲ့တဲ့ပါတီခေါင်းဆောင်တွေရဲ့ဆွမ်းဆောင်မှုကိုပြည်သူကအတိမတ်ပြုတာဖြစ်လို့မြန်မာပြည်သူတွေရဲ့မွေးရပါဒီမိုကရေစီကိုပြည်သူလက်ထဲပြန်ရောက်အောင်ဆွမ်းဆောင်ပေးကြဖို့ကိုလည်းအနိုင်ရပါတီလွှတ်တော်ကိုယ်စားလှယ်တွေကိုတိုက်တွန်းပြောဆိုပါတယ
်ပြည်သူလူထုတရားလုံးကိုအလုပ်ရေးစီကိုအတွက်တာဝန်ပေးတဲ့သဘောတရားဒီနေ့တင်ကြည့်သွားပြောခဲ့ပြီးဖြစ်ပါတယ်။ဒါကြောင့်ချက်ဆက်လို့ရမယ့်ဒီမှာဒီနေ့အစစ်နဲ့အစစ်နဲ့ဘရဘောကိုလည်းရပြေရောကွယ်ဒီနေ့2015ခုကြီးခဲ့တဲ့တော့မှာကြီးရဲ့အောင်ပွဲရနိုင်ဖြစ်တယ်။တော်တော်ဒီအောင်ပွဲဒီအဝေးရဒီဒီလို့တော့ဆိုနိုင်လို့တရားရည်မျိုးပါရှိတဲ့တန်းတန်းကြည့်ကြည့်လို့အားလုံးကန်ဇာစနာတက်အောင်လုတ်ချိုင်မှာလုပ်ရမှာလားဒီအောင်နေလို့ပြောရမှာဖြစ်ပါတယ်
လွတ်လာရတာရတယ်လူတွေကလွတ်လာတဲ့ချက်တော့ဘာသာတည်းဘူးမလုံးလုံးဘူးတော့သာမကြီးကိုရိုင်သူတွေကလွတ်လာရေးလို့တောင်းမှပဲပုံတက်ခဲ့တာရှိပါတယ်အလားတူပဲသဘောတူရေးတဲ့ပါလေတဲ့ဆိုလည်းပြည်သူလူထုရဲ့ဝေးရပါပိုင်ဆိုင်ရတဲ့အခွင့်အရေးကိုပြည်သူလူထုရဲ့လက်ဝဲပြရအောင်လုပ်ကဲ့ပြုလို့ဆိုတာတာပြင်းပြခဲ့ပါတယ်
ဒါအပြင်လွတ်တော်တွေမှာနိုင်ငံတော်ဝင်ထမ်းဆောင်ရတော့မယ်လွတ်တော်ကိုယ်စားလှယ်တွေအနေနဲ့အဖွဲ့ချုပ်ရဲ့သမိုင်းစီမင်းစီကံမူဝါဒတွေနိုင်ငံတော်ကထုတ်ပြန်ထားတဲ့ဥပဒေတွေကိုကျင့်ညက်အောင်လေ့လာထားရမယ်ဆိုတော့ကိုလည်း NND နာယကဦးတေဦးဘက်ကလွတ်တော်အမှတ်တွေကိုလေးလေးနက်နက်သတိပေးပြောဆိုခဲ့ပါတယ်။ဒေါန်ဆန်းစုကြည်ကအနိုင်ရလွတ်တော်ကိုယ်စားလှယ်တွေအပေါ်ကိုသူမအနေနဲ့ပြည်သူလူထုကိုပါတီကိုကြည့်အလံကိုကြည့်ပြီးမဲပေးပါလို့ခရီးပေးခဲ့တဲ့အတွက်တကယ်လို့လွှတ်တော်ကိုယ်စားလှယ်တွေလောက်တာကိုင်းတာအားမရတာမသင့်တော်တာရှိခဲ့ရင်သူမကိုယ်တိုင်အရေးယူမှာဖြစ်တယ်ဆိုတာကိုလည်းလွှတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံချိန်မှာပြင်းပြင်းထန်ထန်သတိပေးပြောကြားခဲ့ပါတယ်။ဒီကနေ့ကတော့ပြင်းမနာမြို့မေခမ်းမှာမန္တလေးတိုင်းစကိုင်းတိုင်းမကွေးတိုင်းကချင်ပြည်နယ်နဲ့ကယားပြည်နယ်စတဲ့အထက်မြန်မာပြည်တော်ဝန်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွှတ်တော်အမတ်တွေနဲ့အဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်တို့တွေ့ဆုံခဲ့တာဖြစ်ပြီးတော့နိုဝင်ဘာလ28ရက်နေ့ကလည်းအောက်ပမာပြည်အနိုင်ရလွှတ်တော်ကိုယ်စားလှယ်တွေနဲ့ရန်ကုန်မြို့တော်ဝင်နှင်းစီခမ်းမှာခေါ်ယူတွေ့ဆုံခဲ့ပြီးဖြစ်ပါတယ်ရှင်
။မဆုမွန်တင်ပြခဲ့တာပါ။အခုနားဆင်ရမှာကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်နဲ့ရခိုင်စစ်အစိုးရခေါင်းဆောင်ဟောင်းဘူဂျုံမူကြီးတန်းရွှေတို့တွေ့ဆုံခဲ့တယ်လို့ NLD ပါတီက VOA ကိုအတီးပြုတ်ပြောဆိုပါတယ် NLD ဘက်ကတော့အခုချိန်ဟာအကဲဆက်တဲ့အသွင်ကူးပြောင်းရေးအခြေအနေဖြစ်တာမို့သူတို့အနေနဲ့ထိန်းထိန်သိမ်းသိမ်းပြောဆိုနေရပါတယ်လို့လည်းဆိုပါတယ်အခြေအနေတွေကိုစုံစမ်းမေးမြန်းထားတဲ့ကိုသားညွန်ဦးကပြောပြမှာပ
ါဒေါန်ဆန်းစုကြည်နဲ့ရခိုင်စစ်စွေးကြီးကဘူဂျုံမူကြီးတန်းရွှေတို့တွေ့ဆုံနေဆိုတဲ့သတင်းပေါ်မှာဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့တရားဝင်ထုတ်ဖော်အတီးပြုတ်လိုက်ပါပြီဘူဂျုံမူကြီးတန်းရွှေနဲ့ဒေါန်ဆန်းစုကြည်တို့ဟာမနေ့နေ့လယ်ပိုင်းတုန်းကတွေ့ဆုံခဲ့ကြတာဖြစ်ပါတယ်လို့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြောခွင့်ရသူတူဖြစ်တဲ့ဦးဝင်းမြတ်က VOA ကိုအတည်ပြုပြောကြပါတယ
်ကျွန်တော်တို့လည်းဒါတော့အတွေ့ရတော့အတည်ပြုလို့ရတယ်ဗ
ျတခြားထူးခြားခြားဆွေးနွေးတာတွေဘာများရှိတယ်လို့သိရပါလဲခင်ဗျအ
ဲ့ဒါတော့ကျွန်တော်တို့ကလည်းပါမသွားတော့မသိဘူးတွေ့ရတော့ဒီအတည်ပြုလို့တော့ရတယ
်နောက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရသူတူဖြစ်တဲ့ဦးဝင်းထိန်ကတော့သူတို့အနေနဲ့တိုင်းပြည်အကျိုးအတွက်တွေ့ဆုံတင့်သူတွေနဲ့တွေ့ဆုံသွားရမှာဖြစ်တယ်လို့ပြောပါတယ်
အံကြေလို့ဒီချင်းလေးအောင်ပေါင်း၂၈နှစ်ကျေးဇူးရတဲ့ခါကျတော့စကားတွေရမ်းမပြောရတန်းကြီးတွေကနာဂတ်တွေကတွေ့တဲ့နေ့တွေတွေ့တယ်တွေ့နေတဲ့နေ့တုတ်တယ်အဲ့ဒါတွေကတွေ့နေမှာပဲဒါပေမဲ့အခုလောလောဆယ်ဖြစ်နေတယ်ရောအံကြေမပြောရကောင်းတာ
မြန်မာနိုင်ငံထဲမှာတော့ဒီသတင်းပေါ်မှာလူများစိတ်ဝင်စားမှုရှိပြီးတော့လက်ရှိအာဏာအလွှဲပြောင်းမှာရေးကြီးတဲ့အခြေအနေတရားဖြစ်မယ်လို့ယူဆပါတယ်မြန်မာရေးလေးလာသူဒေါက်တာရေမျိုးသိန်းကတော့ဒီအခြေအနေမှာရွက်ောက်ပွဲအနိုင်ရ NLD ဘက်ကပွင့်လင်းမြင်သာမှုရှိဖို့လိုမယ်လို့သူကယူဆပါတယ်
လက်ရှိကျွေးကောက်ပွဲအလွန်နိုင်ငံရေးမှာဖြူဟာသစ်တစ်ခုကိုစပြီးတော့ခင်းကျင်းမှုပြင်ဆင်ပြီးလားလို့တော့ကျွန်တော်ကထင်မိပါတယ်ဗျလက်ရှိမြန်မာနိုင်ငံရဲ့အပြောင်းလဲတနည်းအားဖြင့်တော့ဒီမိုကရေစီပြည်တည်ပြောင်းလဲရေးနဲ့အမျိုးသားပြန်လည်တည်ရရေးမှာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးဟောင်းတန်းရွှေအနေနဲ့ကိုတိုင်ကိုကျပါဝင်လာတဲ့အပိုင်းကိုကြည့်မယ်ဆိုရင်လုံးရဲ9နှစ်တာကာလအတွင်းမှာဘုဂျုံမူကြီးအောင်တန်းရွှေဟာအစိုးရပုံမှာရောလွှတ်တော်ပုံမှာရောတမတော်ပုံမှာရောဩဇာရှိခဲ့တယ်ဆိုတာမြင်မရတဲ့အချက်လို့ကျွန်တော်ကမြင်ပါတယ်အဲ့ဒီလိုပဲလက်ရှိအတွင်းကူးပြောင်းရေးကာလမှာလည်းပဲတမတော်လက်ရှိအစိုးရနဲ့ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအပေါ်မှာဩဇာတက်ရောက်မှုရှိနေစေပုဂ္ဂိုလ်တစ်ယောက်အနေနဲ့ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံတာဖြစ်ကောင်းဖြစ်နိုင်တယ်လို့ကျွန်တော်ကသုံးသပ်ပါတယ်။လက်ရှိအတွင်ကူးပြောင်းရေးကာလကိုလူမှုကောင်းဆောင်ဒေါ်အောင်ဆန်းစုကြည်အနေနဲ့လိုက်ပါနိုင်အောင်ပြင်ဆင်ဆောင်ရွက်မဲ့အခင်းချင်းဖြစ်လေဖြစ်ကောင်းဖြစ်လာနိုင်ပါတယ်လို့ကျွန်တော်ကသုံးသပ်ပါတယ
်။ဒေါ်အောင်ဆန်းစုကြည်ရဲ့ချင်းကပ်မှုတွေသူ့ရဲ့ဗျူဟာနဲ့ပတ်သက်လို့ရောဒေါက်တာရေမျိုးသိန်းဘယ်လိုသုံးသပ်မိပါလဲ
။သူကတော့အမျိုးသားပြန်လည်တည်မြက်ရေးနဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးဆင်းရဲမွေးတေမှုလျှော့ချရေးအဲ့ဒီခေါင်းစဉ်တွေအောက်ကနေတမတော်အရာရှိဟောင်းပဲဖြစ်ဖြစ်လက်ရှိတမတော်အရာရှိကြီးတွေပဲဖြစ်ဖြစ်ပူးပေါင်းဆောင်ရွက်ဖို့ဇာနုံးကြီးအစဉ်သင့်ရှိနေတာကိုတွေ့ရပါတယ်အဲ့တော့သူဟာအရင်တုန်းကဘလို့အမားမျိုးတွေပဲမှားခဲ့မှားခဲ့လက်ရှိအချိန်မှာတိုင်းပြည်နဲ့ပြည်သူလူထုရဲ့အကျိုးအတွက်ကိုဆောင်ရွက်ဖို့အစဉ်သင့်ရှိတဲ့လူတိုင်းနဲ့ပူးပေါင်းဆောင်ရွက်ဖို့အသင့်ဖြစ်နေတဲ့အနေအထားမျိုးရှိပါတယ
်ဟုတ်ကဲ့
ဒါပေမဲ့ကျွန်တော်စိုးရိမ်တာကတော့တစ်ဖက်ကနိုင်ငံရေးဂျူဟာနဲ့နိုင်ငံရေးအစီအမံတွေဟာဒေါ်ဆန်းစုကြည်လိုပဲရိုးရှင်းပါမလား Tong San Suu Kyi Asho Piyo Lu Bhe Pari Yeri O Shle Gwa De Kemba Am La Lu Ro Chano Wa Tandiyya Shiba Re Bhe
Okay, now to check a gulu tweja song jar kisari bo hotel association, Bojomuji Hong Utan Shui Mine let Dosu Twarekma. So Dikesari Nepatalu, Dolly one at the thing lochara to Yawakma, Dosu Baga or the Paga Luriga or Dichini Nepatalu, Punlim, Minta, Mune Patalu, or Dada Yamu thing blue me malita, pitting me pitting you.
Nanga Yima O Punlim in the Mushi in a piney woo. Machinami Punlim in the Abu Adelu Miamare. I don't let she.
ဘုရင်မွေးအောင်တန်းရွှေနဲ့တွဲဆုံမှုမျိုးဟာဘုရင်မွေးအောင်တန်းရွှေရဲ့မိသားစုဝင်နဲ့တွဲဆုံမှုမျိုးဟာမဖြစ်မနေပွင့်လင်းမြင်သာမှုရှိရှိနဲ့တွဲဆုံမှုဖြစ်တဲ့နယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်။ဒေါန်ဆန်းစုကြည်နဲ့အငြင်းသားဘုရင်မွေးကြီးရဲ့မိဖြစ်သူနေရွှေတွဲအောင်လို့ဟာပြီးခဲ့တဲ့လအတွင်းတွဲဆုံခဲ့တဲ့နောက်အခုလိုမျိုးဒေါန်ဆန်းစုကြည်နဲ့ဦးတန်းရွှေတို တရားဝင်တွေ့ဆုံမှုတွေရှိခဲ့ပေမဲ့ဥတန်းရွှေအနေအထားယူပြီးတဲ့နောက်ပိုင်းအကူပြောင်းကာလမှာတော့တရားဝင်တွေ့ဆုံမှုတွေမရှိခဲ့ပါဘူးခင်ဗျာ
။ကိုသားညွန့်ဦးစုံစမ်းမေးမြန်းတင်ပြခဲ့တာပါ။ဒါနဲ့တစ်ဆက်တည်းမှာပဲအစိုးရအပြောင်းလဲဖြစ်စဉ်အောင်မြင်ချုံးမွေ့စေဖို့အစိုးရအဖွဲ့အစည်းအားလုံးနဲ့ဝန်ထမ်းအားလုံးကိုလိုအပ်တဲ့ညွှန်ကြားချက်တွေပေးပြီးအစီအစဉ်တွေကိုစနစ်တကျလှုပ်ဆောင်နေတယ်လို့သမရဦးသိန်းစိန်ကပြောဆိုလိုက်ပါတယ်။အစိုးရအပြောင်းလဲကိုညင်သာစွာတာဝန်လွှဲပြောင်းပေးနိုင်ဖို့ကြိုးစားလှုပ်ဆောင်နေတယ်လို့လည်းပြောဆိုထားပါတယ်။ဒီအပေါ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံစဉ်ကတိုင်ပင်ဆွေးနွေးခဲ့တယ်လို့လည်းပြောပါတယ်။လက်ရှိနိုင်ငံရေးအပြောင်းလဲပေါ်မှာနိုင်ငံရေးလှလာသုံးသက်သူတွေနဲ့လူမှုရေးဆောင်ရွက်နေသူတွေကတော့အကောင်းမြင်နေကြတဲ့သဘောရှိပါတယ်။အပြည့်စုံကို VOA သတင်းတောက်မေခါကသတင်းပေးပို့ထားတာပါ။
ဟုတ်ကဲ့ပါရှင်ဒီကနေ့မှာနိုင်ငံတော်သမရဦးသိန်းစိန်ကပြည်သူတွေကိုပေးပို့တဲ့တဝန်လွှာထဲမှာအခုလိုပြောကြားထားတာပါအစိုးရအပြောင်းလဲဖြစ်စဉ်အောင်မြင်ချုံးမွေးဖို့အစိုးရအဖွဲ့အစည်းအားလုံးနဲ့ဝန်ထမ်းအားလုံးကိုလိုအပ်တဲ့ညွှန်ကြားချက်တွေပေးပြီးအစီအစဉ်တွေကိုစနစ်တကျလှုပ်ဆောင်နေကြောင်းဒီလိုဖြစ်ဖို့အတွက်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံစဉ်ကတိုင်ပင်ဆွေးနွေးခဲ့တယ်လို့သမရကပြောဆိုထားပါတယ်ဒီပေါ်မှာနိုင်ငံရေးလှလသုံးသက်သူဒေါက်တာခင်မောင်ညိုကတော့အခုလိုပြောပါတယ
်ညီရတဲ့အခင်းအကျင်းရတော့အာနာပြပြောင်းပြင်းမှုကက်ဆိုင်တဲ့အထက်ကအမြင့်ဆုံး၃ဦးကတော့အဆင်ပြေတော့ပေါ့။ခရီးယာဥရှင်မန်းကကိုတိုင်ကိုကြပြပြောင်းတဲ့ process ကိုလုပ်ရမှာဖြစ်တယ်။ဒီ process ကိုလုပ်နိုင်မယ်လို့ပြောလို့ရတယ်။ဒီဥသိမ့်စိန်နဲ့မဲအောင်ဆိုင်ကတော့ဒီနှစ်ရက်နဲ့တွေ့တဲ့အချိန်မှာတော့အကိုကြီးဥစည်းကသူကသမရကြီးပုံစံတိုင်းပဲရှင်းမှုအောင်လုပ်ပြင်းတယ်လို့ပြောတယ်။ဟောစိတ်မနဲ့လူတွေကတော့ဖြည့်လျော့လားဆိုတော့ပြည်သူတွေပေါ့။အဲ့တော့ပြေလျော့ပါလေ။သမဏေဆိုတော့အမြင့်ဆုံးဟိုတဲ့မော်လေးရာဓုအထွတ်ထိပ်မှရှိရာဓုဆိုတော့သူလုံရင်တော့ဖြစ်နိုင်စရာအကြောင်းရှိပါလေ။ဦးတန်းရှိရဲ့ထပ်ပေါက်ကဒါအကောင်းဆုံးပဲဖြစ်တယ်။ဦးတန်းရှိကဒါကိုသဘောပေါက်တယ်လို့ဆရာထင်တယ်။ဦးတန်းရှိအနေနဲ့ကဦးသိန်းစိန်ကိုထိန်းချုပ်မှုကလည်းရှိကောင်းရှိမယ်။ကြောင်းလဲခြင်းကသူကိုယ်တိုင်ကတော့ဆန်းစုကြည်ကိုလက်ခံမယ်လို့လည်းယူဆတယ်။
ဒီလိုသမရပြောဆိုထားပေမဲ့သမရဘက်ကရောဒေါက်ဆန်းစုကြည်ဘက်ကပါဘလို့အသေးစိတ်ဆွေးနွေးတလဲဆိုတာကိုတိကျစွာထုတ်ပြန်ပေးထားတာမရှိပါဘူးဆက်သွယ်မေးမြန်းတာမှလည်းနှစ်ဖက်စလုံးကဖြေကြားဖို့ဆန္ဒမရှိကြပါဘူးပြင်ပသတင်းတွေမှာတော့ဒေါက်ဆန်းစုကြည်အနေနဲ့အစိုးရအပြောင်းလဲအတွက်အရင်အစိုးရကောင်းဆောင်ဗိုလ်ချုပ်မူကြီးတန်းရွှေနဲ့တွေ့ဆုံခဲ့တယ်လို့သတင်းတွေထွက်ပေါ်နေပါတယ်ဒါကိုတိကျအတည်ပြုချက်ရယူဖို့မြို့သားဒီမိုကရေစီအဖွဲ့ချုပ်ကိုမေးမြန်းခဲ့ပေမဲ့ဘိုးအလုံးမှုဆောင်တွေတိုင်းကဖြေဆိုဖို့ဆန္ဒမရှိကြပါဘူးသမရရဲ့တဝင်လွှာထဲမှာငြိမ်းချမ်းရေးတည်ဆောက်မှုဖြစ်စဉ်အတွက်အခြေခံကောင်းတွေရရှိထားကြောင်းမကြခင်မှာနိုင်ငံရေးအင်အားစုအလုံးပါဝင်ရေးဆွဲထားတဲ့နိုင်ငံရေးမှုပေါင်းအပြည့်အသက်ရေးဆွဲနိုင်တော့မှာဖြစ်ကြောင်းသမရကပြောဆိုထားပါတယ်ဒီပေါ်မှာနိုင်ငံရေးလှလသုံးသက်သူသတင်းစာဆရာဦးစီသူအောင်မြင့်ကတော့ခုလိုသုံးသက်ပါတယ
်သမရဦးသိန်းစိန်လုပ်တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကအားနည်းချက်တွေရှိလာတယ်အဲ့ဒါဘာလဲဆိုတော့ပထမတစ်ခုကတော့လက်နက်ကင်အဖွဲ့အစည်းတွေရှိတဲ့ထဲက၈ဖွဲ့ပဲဒီဟာကိုလက်မှတ်ထိုးတယ် NCA စာချုပ်မှာကအပြည့်ရလိုက်ပြီးုံတယ်မကဘူးသူကနောက်ဆက်တွဲလုပ်ရမယ့်လုပ်ငန်းတွေကိုတိတိကျကျသူကဟိုအချိန်ကြီးရတဲ့ကွာသူကလုပ်ထားတယ်အဲ့ဒီမှာနှစ်ပိုင်းပါတယ်တစ်ပိုင်းကစီရင်နဲ့ဆိုင်တဲ့ဘိုင်းနောက်တစ်ပိုင်းကနိုင်ငံရေးနဲ့ဆိုင်တဲ့ဘိုင်းစီရင်နဲ့ဆိုင်တဲ့အပိုင်းမှာလည်းဒီ၈ဖွဲ့နဲ့ကတော့သူအဆင်ပြေတယ်အဲ့ဒါပေမဲ့နိုင်ငံရေးနဲ့ပတ်သက်လို့လုပ်တဲ့ဟာမှာနောက်ထပ်အမားတွေအဲ့မှာအများကြီးအဲ့မှာတွေ့ရဒီတကယ်တော့ယူကော့ပွဲပြီးသွားပြီဆိုတဲ့ခါကျတော့ယူကော့ပွဲရလတ်ကိုအခြေခံပြီးတော့မှဒီပါတီရဲ့ကိုယ်စားလှယ်ဆိုတာသူကလောက်ရမှာလေဟို NLD ကလည်းဒါကိုသဘောမတူဘူးသဘောမတူတော့ဒီမူဘောင်ဆွေးနွေးပွဲမှာသူဝင်မပါဘူးဒီမူဘောင်ဆွေးနွေးပွဲကနေပြီးတော့မှချမှတ်လိုက်တဲ့နိုင်ငံရေးဆွေးနွေးပွဲနဲ့ပတ်သက်တဲ့ framework တွေပါတွေကအကုန်လုံးနောက်ပိုင်းမှာဆိုရင်ဟိုဗာလေအခက်အခဲတွေ့လာနိုင်တယ်ညီငယ်လောက်ကားစဉ်ကိုပြန်တုံးတစ်ခုလုံးပြန်တုံးတိုက်ရင် NCA စာချုပ်ရလာတာကအောင်မြင်မှုလို့ပြောလို့ရတယ်ချီးကျူးဖို့လည်းကောင်းတယ်
ဒီလိုနိုင်ငံရေးနဲ့ငြိမ်းချမ်းရေးကိစ္စတွေအပြင် သမရာကပြီးခဲ့တဲ့ရက်ကဖားကန့်ဒေတာမှာဖြစ်ပွားခဲ့တဲ့မြေပြိုမှုနဲ့ပတ်သက်ပြီးလဲထည့်သွင်းပြောဆိုထားပါတယ်။ဒီကြောက်တူးတဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးလုပ်ငန်းဝင်ဆိုင်ရာမူဝါဒတွေကိုပြန်လည်သုံးသပ်သွားမယ်လို့တဝန်လွှာထဲမှာထည့်သွင်းဖော်ပြထားပါတယ်။ဒီပြင်ပြင်သစ်နိုင်ငံမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်ခံရမှုအပေါ်မှာလဲဝန်ထဲကြောင့်ကမ္ဘာတည်ငြိမ်မှုကိုဖျက်ဆီးမဲ့ဘလို့အစွန်းရောက်အကြမ်းဖက်မှုမျိုးကိုမဆိုမြန်မာနိုင်ငံအနေနဲ့ကမ္ဘာမိသားစုနိုင်ငံတွေနဲ့အတူလက်တွဲကတွန်းလှန်သွားမယ်လို့တဝန်လာထဲမှာဖော်ပြထားပါတယ်။သမရဦးသိန်းစိန်ဟာဒီလမှာတော့ပြီးခဲ့တဲ့လတွေလိုပြည်သူတွေစီကိုရေဒီယိုကနေမိန်ကုန်းမပြောပဲတဝန်လာတာပေးပို့ခဲ့တာဖြစ်ပါတယ်ရှင်။
ရရှိမှာမြောက်ရွတ်တော်ပွဲအနိုင်ရအမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဒေါန်ဆန်းစုကြည်ဟာသမရဦးသိန်းစိန်နောက်ကောက်ခွေဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့သီးခြားစီတွေ့ဆုံခွင့်ရခဲ့ပြီဖြစ်ပါတယ်။နောက်တက်လာမယ့်အစိုးရတရက်ကိုချွတ်ချုပ်မှုနဲ့အာဏာလွှဲပြောင်းနိုင်ရေးအတွက်နှစ်ဖက်ပူးပေါင်းဆောင်ရွက်သွားမယ်ဆိုပြီးတော့ဒီသတင်းထုတ်ပြန်ချက်တွေမှာဖော်ပြပါရယ်။ဒါဟာဆိုလို့ရှိရင်ဒီအနိုင်ရပါတီတရက်ကိုချွတ်ချုပ်မှုနဲ့အာဏာလွှဲပြောင်းတာဟာမြန်မာသမိုင်းမှာပထမဆုံးအကြိမ်ဖြစ်ပါလိမ့်မယ်။သရရှင်ဤအနေနဲ့ကရောဘလူးယူဆပါလေအာနာလွှဲပြောင်းရေးဟာချွတ်ချွတ်မွေ့ဖြစ်လိမ့်မယ်လို့ထင်ပါသလားဒါပြင်ဒီဒေါန်ဆန်းစုကြည်နဲ့သမရဦးသိန်းစိန်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့ဒီတွေ့ဆုံခဲ့ကြတဲ့ရလတ်တွေဟာရလတ်ကောင်းတွေတကယ်ထွက်လာလိမ့်မယ်လို့မျှော်လင့်ပါသလားအခုလာမယ့်စနေညပိုင်းဒိုင်ရီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမင်းများလို့တဲ့သရရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားလို့ရပါတယ်ဒါမှမဟုတ်ကိုဆွေးနွေးလို့ရာကိုမင်းများလိုတဲ့အကြောင်းရက်တွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ VOA မြန်မာပိုင်းကိုကြိုတင်ပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းများကြားမဲ့သတင်းရှင်တွေကိုကြိုဆိုပါရခင
်ဗျာ။ VOA စနေညတိုက်ရိုက်လေလံအစီအစဉ်ကိုလိုင်းနိုမီတာ24 25 32တို့ကနေမကြာခင်ည9:00မှနားဆင်နိုင်ပါခင်ဗျာ။ခုတော့သတင်းအကျဉ်းချုပ်ကိုမဆုမြတ်မွန်ကတင်ပြပါမယ
်။မြန်မာနိုင်ငံကအရင်စစ်အစိုးရခေါင်းဆောင်ဗိုလ်ချုပ်မှူးကြီးဟောင်းတန်းရွှေနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌ NLD ပါတီရဲ့ဒီဥက္ကဋ္ဌဒေါက်ဆန်းစုကြည်တို့တွေ့ဆုံခဲ့တဲ့ဆိုတာကို NLD ကအတည်ပြုပြောဆိုလိုက်ပါတယ်။တောက်ကြနေနေ့လယ်ပိုင်းမှာတွေ့ဆုံတယ်ဆိုတာကိုအတည်ပြုတာကလွဲလို့ဘာတွေဆွေးတွေ့ခဲ့ကြတယ်ဆိုတာကိုတော့ထုတ်ဖော်ပြောခြင်းမရှိပါဘူး။ပြီးခဲ့တဲ့သတင်းပတ်ပိုင်းတွေတော့ကလည်းဒီဗိုလ်ချုပ်မှူးကြီးဟောင်းသန်းရွှေရဲ့မိဖြစ်သူကိုနေရွှေသွေးအောင်နဲ့ဒေါန်ဆန်းစုကြည်တို့တွေ့ဆုံခဲ့ပေမဲ့ဒီတွေ့ဆုံမှုမှာလည်းဘာတွေပြောကြတယ်လဲဆိုတာကိုနှစ်ဖက်ထုတ်ပြန်ခြင်းမရှိခဲ့ပါဘူးမြန်မာနိုင်ငံမှာရွေးကောက်ပွဲရလဒ်အတိုင်းအစိုးရသည့်အပြောင်းအလဲကိုအဆင်ပြေပြေလုပ်နိုင်ဖို့အတွက်အစိုးရရုံးတွေဝန်ထမ်းတွေကိုလိုအပ်တဲ့ညွှန်ကြားချက်တွေပေးထားတယ်လို့သမ္မတဦးသိန်းစိန်ကပြောကြားလိုက်ပါတယ်သမ္မတကဒီနိုင်ငံတော်ကိုလှဆင်ပုံမှန်မိန့်ခွန်းပြောနေကြဖြစ်ပေမဲ့ဒီဇင်ဘာလအတွက်တော့ပြည်သူတွေအတွက်တဝင်လွှားဆိုပြီးတော့ပေးပို့လိုက်တဲ့အထက်မှာအစိုးရသက်လက်ကိုချောချောမွေ့မွေ့အာဏာလွှဲပြောင်းနိုင်ရေးအတွက်ရွေးကောက်ပွဲအနိုင်ရ NLD ပါတီဥက္ကဋ္ဌဒေါန်ဆန်းစုကြည်နဲ့လည်းတိုင်ပင်ဆွေးနွေးခဲ့တယ်လို့ပြောထားပါတယ်။အစိုးရသက်ဖွဲ့စည်းရေးတာဝန်လွှဲပြောင်းရေးတွေကိုပြည်သူတွေစိုးရိမ်နေကြမယ်ဆိုတာသူ့အနေနဲ့သိပါတယ်လို့အတိအမှတ်ပြုထားတယ်လို့အဲ့ဒီလိုမျိုးစိုးရိမ်စရာတွေမဖြစ်ရလျောင်းသူ့အနေနဲ့စူးစမ်းဆောင်ရွက်နေပါတယ်ဆိုတာကိုသမ္မတကထပ်ပြီးတော့အာမခံခဲ့ပါတယ်။အီရတ်နိုင်ငံထဲမှာတူရကီတပ်တွေဝင်ရောက်တပ်ဖြတ်တာဟာဒီအချုပ်အခြာအာဏာကိုပြင်းပြင်းထန်ထန်ချိုးဖောက်လိုက်တာပဲလို့အီရတ်နိုင်ငံကပြောပြီးတော့မော်ဆူးမြို့နားမှာရောက်နေတဲ့တူရကီတပ်တွေကိုအ мян ဆုံးရုပ်သိမ်းပေးဖို့အတွက်ဒီကနေ့စနေနေ့မှာတောင်းဆိုလိုက်ပါတယ်ရှင်
ကျေးဇူးပါခင်ဗျာသတင်းချင်းညုတ်ကိုမဆူးမြတ်မွန်ပြောပြသွားတာပါဒီညနေ့အစီအစဉ်ထုတ်လွှင့်ရေးမှုကကိုရန်နိုင်ဖြစ်ပြီးအတန်လွှင့် engineer ကတော့ Curtis Bynan ဖြစ်ပါတယ် VOA American တန်ညနေပတ်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00-9:00 အထိ line no meter 16.25ရုပ်ကနေထုတ်လွှင့်ခဲ့တာပဲဖြစ်ပါတယ်ကျွန်တော်ညံဝင်းအောင်ပါ VOA ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးပါနောက်ထပ်2:00ကြာမှာကျွန်တော်တို့တစ်ခါပြန်ဆောင်ရအောင်လားခင်ဗျာ
This program has come to you from the Voice of America, Washington.